မူကရင်နယ်စပ်တိုက်ပွဲတွေနဲ့ဒေသခံတွေထွက်ပြေးနေရတဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်တိုက်ပွဲပြင်းထန်နေတဲ့မွန်ပြည်နယ်တောင်ကလေးနဲ့လှကဆိုင်ချေးရွာဘက်မှာနိုဝင်ဘာလ30ရက်နေ့ကဒီနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်ခဲ့ပါတယ်တိုက်ပွဲကြောင့်ချေးရွာ20ထဲမှာကဒေသခံတွေပေးလို့ရတင်းဆောင်နေကြသလိုရွာတွေထဲမှာပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကုသညိုကပြောပြပေးပါမယ်ရှင
်မွန်ပြည်နယ်တောင်ကလေးနဲ့လှကဆိုင်ရွာကြားမှာနိုဝင်ဘာလ30ရက်နေ့မနေ့စောပိုင်းလောက်ကလက်နက်ကြီးပစ်ခတ်တဲ့အချက်30လောက်ကြားပြီးတဲ့နောက်မနေ့7တနင်္ဂနွေလောက်နှစ်ဖက်ဖြစ်ခတ်မှုဖြစ်ပေါ်တာဆိုပြီးတော့စစ်ရှောင်းကူညီပေးနေတဲ့တန်ခါတပါးကဗီဒီယိုကိုမိတ်ပါတယ
်ဆရာမော်ပရဲဒီမော်ပရဲကတော့မတီးရတယ်ဆရာကတော့ဘုံတော့ဘုံ
တော့တောင်ကလေးနဲ့မေတီယိုလို့ကြားမှာလက်နက်ကြီးတန်အချက်30လောက်ကြားရပါတယ်7တနင်္ဂနွေ7တနင်္ဂနွေကြားမှာနှစ်ဖက်ဖြစ်ခတ်မှုဖြစ်ကြတယ်မိနီကက်ကလက်နက်ငယ်တန်တွေကြားတယ်ဒီတိုင်းလည်းနှစ်ဖက်ဖြစ်ခတ်မှုဖြစ်နေတယ်အခုကြည့်လက်ထက်ကြီးပစ်တန်ကြားနေရတော့ပဲဖြစ်ခတ်မှုတွေကြောင့်မပြန်ရဲသေးဘူးဆိုပြီးတော့ဘုံဘာသာစကားနဲ့ပြောဆိုတော့တာဖြစ်ပါတယ်လက်ရှိတော့ရွာထဲမှာမျိုးသားတချို့ရွာဆောင်အနေနဲ့ကြံနေခဲ့ပြီးတော့ဖြစ်ခတ်တန်ကြားရင်ရွာဖိုးတော်ကြီးအကြောင်းကိုပြေးချောင်ရတဲ့အကြောင်းဒေသခံတူပါလေပြောပါတယ
်ရွာကျွန်တော်ရွာလုံးကျွန်တော်မိသားပဲအဲမှာကြာကြာလေးတရားမရလောက်အမျိုးဝင်းကြီးဝက်ကြီးလောက်ပေါ့ကြံနေသူရဲ့ဟိုဝက်ကြီးစာချွေးမှုတရားမရလောက်အမျိုးကြံနေကြတယ်မျိုးအဲအတန်ကြာပြီးနေဘုံအကြောင်းကိုပြေးသွားရတယ်
စပီဒုက္ခတဲ့အများစုကလက်ရှိမြို့တော်မြို့နယ်ဘက်ကဖုန်ကြီးချောင်းနဲ့ဆွေမျိုးနီးစပ်နေရာတွေမှာခိုလုံနေကြရတာပါဒေသတည်ငြိမ်ပြီးတော့နေရပြန်နိုင်မှုအတွက်ရွာသူရွာသားတွေကညှို့လိနေကြတယ်လို့လည်းပြောပါတယ
်ဒီမြို့တော်မှာလည်းတော့စပီဒုက္ခချောင်းမှာစီလူကအရင်ပြည့်စုံတော့မိမရှိတယ်တခြားနေရာတခြားနေရာမှာလည်းဘာလို့ရှိတယ်ပေါ့နော်အခါကတော့မကြည့်ကြရလားလူကြနေအစအရင်ကူညီပေးချပါတယ်ဒီကပုံချောင်းမှာဒါပေမဲ့လည်းအိမ်ပြန်ချင်တယ်အိမ်ပြန်လို့မမရတော့လမ်းနဲ့လည်းပိုက်ထားပြီးနေတယ်
ဒီကနေ့နိုဘလာ10နီလောက်ကစပြီးတော့မွန်ပြည်နယ်ကြံမြောင်းနဲ့ကင်းပြည်နယ်ကျန်းစစ်ကြီးကိုဆက်ထားတဲ့ချောင်းတော့ကသရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ကင်းမျိုးသားလူမျိုးရေးတပ်မတော် KNL နဲ့လူဦးတော်လိုင်းရေးပူးပေါင်းတပ်တွေကြားနှစ်ဖက်ပြင်းထန်ခဲ့ပြီးတော့ KNL ပောင်းနဲ့တပ်ပေါင်းစုတွေဘက်ကဂျပိုင်းတွင်းမှာပဲချောင်းတော့သရာကိုတင်းယူနိုင်ခဲ့တာပါ။အဲ့နောက်ဒီကနေ့ထိကြူကြားကြူကြားနှစ်ဖက်ပြစ်ခတ်မှုတွေဆက်ဖြစ်နေပြီးတော့မြို့လိုမျိုးနဲ့ခြေဆိုင်စစ်ကောင်စီစခန်းဘက်ကနေပြီးတော့တိုက်ပွဲဖြစ်နေတဲ့ကြီးရွာတွေဘက်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်တယ်လို့ယောဂန်ကြီးကပြောပါတယ်။တိုက်ပွဲတွေကြောင်းချောင်းနှခွတောင်ကလေးလှကဆိုင်မီယန်ကုန်းမေတီယုကော့ခမာတပ်ပလော့အထီယန်အကလော့မရိကလာဖတ်တီကုန်းကနာလူပေါ်လောငယ်ပေါ်လောကြီးပေါ်လောကုန်းကျန်တော်စရတဲ့ကြီးရွာ20ချက်မင်းတောင်းတဲ့ချီရဲ့ရွာသူရွာသားတွေဥယျာဉ်စွန့်ခွာဘေးလွတ်ကိုတင်းရှောင်နေရပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။အဲ့မှာရှိတဲ့ကျွရတွေကတချို့ကဒီရွာလုံးကျွပြေးချောင်တာရှိသလိုတချို့ကတော့ရွာထဲမှာကြံနေသူတွေရှိတယ်လို့စစ်ဆောင်ကူညီပေးနေတဲ့တန်ကတော်ကမိန့်ပါတယ်ရွာထဲမှာကြံနေသူတွေဟာစားနေခါပြတ်လိုက်မဲ့ချင်းတွေရင်ဆိုင်ရပြီးတော့အကူအညီပေးတော့ပြီးဖို့ခက်ခဲဖြစ်နေတဲ့အကြောင်းတန်ကတော်ကအခုလိုမိန့်ပါတယ်
ခုရွာသားတွေပါကိုရောတော့ကလည်းဆက်ဖို့ရောနိုင်တဲ့ဘလို့ဘာကိုမဲ့လို့ပေါ်လုံးဝ
ခက်ခဲကမျိုးစုံပါပဲရွာထဲမှာကြံနေလူတွေကထမရပါဘူးအပြင်ကနေစားနေခါတော့ပြီးလို့လည်းမရပါဘူးနှက်ပြတ်နေကြတာဘလို့လို့မသိပါဘူးတချို့ကတော့လေနဲ့ပြေးပြီးတော့ကုန်းကတောင်ကျွာဘက်မှာခလုံနေရတာလူ150 160လောက်ရှိပါတယ်လမ်းတွေလည်းပိတ်ထားပါတယ်ကျွာဘက်မှာကင်းတပ်ပေါင်းစုတွေနေထိုင်လှုပ်ရှားတယ်ပြေးမထွက်ပါဘူးပြီးတော့ဒီဘက်မှာလည်းစစ်ကောင်စီတပ်တွေကပြေးမထွက်ပါဘူးမပြေးဖြတ်ဘူးဆိုတော့ဝင်ထွက်လို့မရတော့စားစရာလည်းမရှိတော့ပါဘူးဆိုပြီးတော့မွန်ဘာသာစကားနဲ့တန်ရတော်ကမိန့်တာပါတိုက်ပွဲတွေကြားထဲမှာနှစ်ဖက်အဖွဲ့ကဒီတွာလာကြီးလမ်းကြောင်းတွေကိုလည်းပိတ်ပင်ထားပါတယ်တောင်ကြီးကျွာဘက်မှာစစ်ကောင်စီတပ်တွေထိုင်ချထားသလိုတစ်ဖက်မှာလည်းတော်လိုင်းတပ်ပေါင်းစုတွေဘက်ကလှုပ်ရှားနေကြတယ်လို့သိရပါတယ်။လက်တလို့တောင်ကြီးဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသုံးတရားထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။အထူးစစ်စီတပ်ဖွဲ့ SUF ကတော့ကြံမျောမြို့နယ်တောင်ကြီးကျွာရဲစခန်းမှာထိုင်ချထားတဲ့စစ်ကောင်စီတပ်တွေကိုနိုဝင်ဘာလ12ရက်နေ့ကနေပြီးတော့28ရက်နေ့အထိအထူးစစ်စီတပ်ဖွဲ့နဲ့ Federal Wing Drone တပ်ဖွဲ့ကိုပေါင်းပြီးတော့ drone တွေလက်နက်ကြီးတွေနဲ့တိုက်ခိုက်နိုင်ခဲ့ပြီးတော့အဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကစစ်တပ်ဦးသေဆုံး6ဦးတန်းအောင်ပြင်ထန်ရရှိခဲ့တယ်လို့ Telegram ကနေထုတ်ပြန်ပါတယ်။ VOE ကတော့တရားအတိမပြုနိုင်သေးပါဘူး။နိုဘလာ29ရက်နေ့ကတော့ချိန်မျိုးမျိုးနဲ့တောင်လေးကြီးရွာမှာရှိတဲ့တောင်လေးရဲစခန်းကနေပြီးတော့ချောင်းခွားဘက်ကစစ်ကူလာတဲ့စစ်ကြောင်းကို KNL တပ်ဖွဲ့အထူးစစ်စီရေးတပ်ဖွဲ့နဲ့ Federal Wing ပူးပေါင်းဖွဲ့ကဖျက်တောက်တိုက်ခိုက်ခဲ့ရလို့ဆိုပါတယ်။အဲ့တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကရရှိသူပါဝင်17ဦးသေဆုံးပြီးတော့၄ဦးလက်နက်ချတဲ့ကြောင်းနဲ့လက်နက်မျိုးစုံ15လက်သိမ်းဆီးရမိပြီးတော့တော်လိုင်းပူပေါင်းအဖွဲ့ဘက်က2ဦးသေဆုံးခဲ့တဲ့ကြောင်းအဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။